ထောင်ကောင်းမှလူတွေထောင်နဲ့ချီပြီးတော့ဒီကနေ့မှအနေရောင်ဝတ်စုံတွေဝတ်ဆင်ပြီးလမ်းမော်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းယာယီကနေလှုပ်ထွက်ပြီးဖို့တောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှနေထိုင်တဲ့သူတွေကိုထိရောက်နိုင်ငံစီမာကြီးကိုပို့ပြီးတော့တရားစီရင်ခွင့်ပြုလာနိုင်တဲ့ဥရေကျန်းကိုတည်ပြုဖို့လှုံ့ဆော်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာနေရာဒီအပူတန်ကိုကျင့်ကြံခံရတဲ့ဗစ်တိုးရီးယားပန်းရံကနေဟောင်ကောင်ဘိုးဆိုးရရုံးတွေစီကိုချီတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကျူဆူရကကျွန်တော်နောက်ခံပြီးသားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြမ်းကိုအတည်ပြုဖို့အကန့်အသတ်မရှိရွှေဆိုင်လိုက်ပေမဲ့ဆန္ဒပြတဲ့သူတွေတောင်းဆိုထားသလိုမျိုးတော့လုံးဝယုံသိမ်းလိုက်တာမဟုတ်ပါဘူး။ဟောင်ကောင်ဆူရကအခုလိုလှုပ်တာဟာ1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံလက်ထဲကိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစတင်ပြီးတော့အရေးပါတဲ့နိုင်ငံရေးအလဲပြောင်းနေတဲ့ကတခုဖြစ်သလိုအုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဟောင်ကောင်ကိုဆက်လက်ဦးဆောင်နိုင်ပါမလားဆိုပြီးတော့မေးခွန်းတွေထုတ်တာတွေလည်းရှိလာနေပါသေးတယ်။ဒီကနေ့တနင်္ဂနွေနေ့ကလူတန်းလောက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောကြားလိုက်ပြီးတော့ဒီနေ့မှလည်းဆန္ဒပြတဲ့သူအကြီးအကျယ်ဟာအဲ့လောက်ရှိပုံရတယ်လို့ဆိုပါတယ်။ဘော်လူးနေတုန်းကတော့ဟောင်ကောင်ရဲ့စီးပွားရေးအချက်အချာနေရာမှာရဲတွေကဆန္ဒပြတဲ့သူတွေကိုရာဘာကြီးစံတွေနဲ့ရေရွဘုံးတွေတုံးပြီးနေနေကြတာကြောင့်ရဲတွေနဲ့ဆန္ဒပြတဲ့သူတွေကမှအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့အချို့ဗန်တွေလည်းပိတ်ပစ်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ။